ညမပြည်သူတွေကိုအကြမ်းဖက်ဖိနှိပ်နေတာကိုအပြင်းထန်ဆုံးရှုံချလိုက်ပြီးအတိတ်နဲ့ပြစ်စုံဘက်မှာစစ်တပ်ကနေကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအရေးယူဖို့ကုလသမဂ္ဂလူခွင့်ကောင်စီကဆုံးဖြတ်လိုက်ပါတယ်။အန်ယူဂျီဂျာကာလာဆိုရကကြိုဆိုလိုက်ပေမဲ့စစ်ကောင်စီကတော့ကန့်ကွက်လိုက်ပါတယ်။ဦးတင်မောင်တန်တင်ပြပေးထားတာနားဆင်ပါရှင်။
ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမြို့သားညီညီရေးဆိုရအန်ယူဂျီကကြိုဆိုလိုက်ပြီးစစ်ကောင်စီကပယ်ချလိုက်ပါတယ်။လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအကောင့်ထဲပေါ်နိုင်အောင်အန်ယူဂျီဆိုရကပူးပေါင်းကူညီသွားမယ်လို့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။စစ်ကောင်စီကတော့လူခွင့်ရေးကောင်စီကလုံထုံးလုံနီနဲ့မညီဆုံးဖြတ်ချက်မှာပါရှိတဲ့အချက်တွေကလည
အတိုင်းနဲ့ပြစ်ဆုံးပါမှာစစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအရေးယူဖို့လဲကုလသမဂ္ဂလူခွင့်ရေးကောင်စီကအေဘီလာတရနေ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်လူခွင့်ရေးဆိုင်ရာမြန်မာနိုင်ငံအထူးကိုယ်စားလှယ်ရဲ့လုပ်ပိုင်ခွင့်ကိုလည်းတစ်နှစ်ထပ်တိုးပေးလိုက်ပါတယ်ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးအရာထိုးနဲ့တိုက်ခိုက်ရန်ရည်ရွယ်ပြီးလူခွင့်ရေးကောင်စီဟာနာယီများစွာအချိန်ဖြုန်းခဲ့တယ်လို့စစ်ကောင်စီကကြေညာချက်မှဆိုပါတယ်NUG လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတော့အခုလိုပြောပါတယ
်စစ်တပ်ကတော့သူတို့ရဲ့လူခွင့်ချိုးဖောက်မှုတွေနိုင်ငံတကာရာဇဝတ်မှုချိုးဖောက်မှုတွေကျူးလွန်မှုတွေအကုန်လုံးကိုဘယ်တော့မှဝန်ခံတာမရှိပါဘူးဒါကတမိုင်းစင်စစ်တစ်ခုလုံးမှထင်ရှားတဲ့အထောက်အထားဖြစ်ပါတယ်ဘလောက်ထိပဲညှဉ်းဆန်ညှဉ်းဆန်သူတို့ရဲ့ညှဉ်းဆန်မှုကဘလို့မှကျွန်တော်အယာမထင်တော့ဘူးအခုလိုမျိုးခင်မီ IT နီးစနစ်တွေနဲ့အခုချက်ချင်းဖြစ်အခုချက်ချင်းကဘာကတည်တဲ့ကာလမျိုးမှာသူတို့ရဲ့ကျူးလွန်မှုတွေကထောက်ဖြတ်လို့လည်းမရသလိုဒါကိုဘလို့မှညှဉ်းဆန်လို့မရတဲ့အခြေအနေမျိုးဖြစ်နေပါတယ်အဲ့တော့သူတို့ရဲ့လိင်ညာညှဉ်းဆမှုကိုအမှန်တရားအတိုင်းကျွန်တော်တို့ကြုံတွေ့ကြရတဲ့ပြည်သူတွေရဲ့အတန်နဲ့အလွယ်တကူခြေဖြတ်နိုင်ပါတယ
်အလားတူပဲလွတ်လပ်စွာအသေးပင်ဖွဲ့ခြင်းနဲ့ဖွဲ့စည်းခွင့်အတိမတ်ပြုရေးပြဋ္ဌာန်းချက်နဲ့လုံတမားတွေကိုအာဓမ္မစီခိုင်းမှုဆိုင်ရာပြဋ္ဌာန်းချက်တွေကိုစစ်ကောင်စီကချိုးဖောက်တဲ့အတွက်စုံစမ်းရေးကော်မတီတရဖွဲ့စည်းဖို့အပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ကြီး ILO ကလည်းဆုတ်ဖြတ်လိုက်ပါတယ် ILO ဟာနိုင်ငံရေးသွတ်သွင်းသည့်အချက်အလက်များမဟုတ်ပါမှန်သည့်စွပ်စွဲချက်များနဲ့ဆုတ်ဖြတ်လိုက်တာဖြစ်တယ်လို့လည်းအလို့သမားဝန်ကြီးဌာနက AB လ၄ရက်နေဆွဲတဲ့ကြေညာချက်မှာပြောထားပါတယ်မြန်မာအလို့သမားသမဂ္ဂများ Confederation ရဲ့ဥက္ကဋ္ဌဦးမောင်မောင်ကတော့အခုလိုဆိုပါတယ
် second march မှာပေါ့ဗျာနော်လူမတမက်က16ဖွဲ့ကိုမတရားအသိဉာဏ်လိုက်တယ်နော်နောက်တစ်ခါအရှိပိုင်းခရင်တရားရုံးမှာလည်း2021မှာဘေးဆယ်ရက်နေ့မှာကျွန်တော်တို့ CDM ကအမှုဆောင်အလုံး28ယောက်ကိုရာဇဝတ်ကြီးပုံမှန်124နဲ့အမှုဖွင့်ပါတယ်ခင်ဗျာနော်နောက်ထပ်တစ်ခါဇူလ17ရက်နေ့မှာအဲ့ဒီအမှုဆောင်28ယောက်ကိုပဲ passport တွေကို void ဆိုတော့ declare လုပ်ပြီးတော့တန်ယုံနေအားလုံးကိုပို့ပါတယ်ခင်ဗျာနောက်တစ်ခါကျွန်တော်တို့ရဲ့ဒီရဲဘော်ပေါ့နော်ကျွန်တော်တပ်ထုတွင်းကရဲဘော်ချမ်းမြေကျော်ကကျွန်တော်တို့တနက်နဲ့စာနာပြနေချိန်တနက်နဲ့ပြစ်ခံပါဒါကလည်းအားရလုံးမှာရောက်နေပါတယ်ခင်ဗျာနောက်တစ်ခါဒုံတော်လာအဲ့ဒီရွာမှာက17ယောက်ကိုမိရှုတဲ့ထဲမှာကျွန်တော်တပ်ထုတွင်းက၄ယောက်ပါပါတယ်ခင်ဗျာ
အခုလိုလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးလူခွေရေးကောင်စီဆုံးဖြတ်ချက်တွေအကောင့်ထဲပေါ်လာအောင် NUG အစိုးရကဆောင်ရွက်မဲ့အကြောင်းတွေကိုလည်းဥအောင်မျိုးမင်းကအခုလိုပြောပါတယ
် NUG အနေနဲ့ကတော့ခုနပြောခဲ့တဲ့အဖြစ်အပျက်တွေကိုကဘာကသိအောင်စနစ်တကျမှတ်တမ်းတင်တာကျွန်တော်လုပ်ဆောင်ပါတယ်မှတ်တမ်းတင်ပြီးတော့အခုဆိုလို့ရှိရင်ကုလသမဂ္ဂမှာဟိုဆုံးဖြတ်ချက်တွေထွက်လာအောင်လူခွေရေးဆိုင်ရာဆုံးဖြတ်ချက်ထွက်လာအောင်လည်းကျွန်တော်တို့တိုက်တွန်းခဲ့ပါတယ်ဒီလောက်နဲ့မပြီးသေးပါဘူးဒီမှာပါဝင်တဲ့ဆုံးဖြတ်ချက်တွေမှာအကြမ်းဖက်စစ်ကောင်စီကိုလက်နက်ပိတ်ဆို့မှုတွေရပ်တန့်မှုစီးပွားရေးပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်ဖို့တစ်ချိန်တည်းမှာတွင်ကျူးလွန်တဲ့စစ်ရာဇဝတ်အကောင်စစ်ကောင်ဆောင်တွေကိုအရေးယူနိုင်မှုအတွက်ဆက်လက်ပြီးတော့တွန်းအားပေးပြီးတော့လှုပ်ဆောင်သွားမှာဖြစ်တယ်
။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာမှာလူခွင့်ရေးကိစ္စရပ်တွေကိုပေါင်းစည်းဆောင်ရွက်ကြဖို့တိုက်တွန်းတာကိုလည်းကုလသမဂ္ဂအေဂျင်စီအမျိုးမျိုးဤကျွမ်းကျင်မှုများတွင်နိုင်ငံရေးသွတ်သွင်းတာဖြစ်တယ်လို့စစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ကပြောဆိုထားကြောင်းပါခင်ဗျာ